အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပါတော့မယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ဆက်ပေးနေတာပါရှင
်။အပတ်စဉ်တင်ဆက်သွားမယ်တိုင်းရင်သတင်းလွှာကကြေဆိုပါရယ်။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါ BNI ဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာရှိတဲ့ဇိုင်းအောင်ကချင်ဒုက္ခသည်စခန်းဝန်းကျင်မှာအစိုးရတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကချင်းလူမျိုးတွေချင်းပြည်နယ်ကိုပြန်လည်အခြေချနေထိုင်လူတွေအတွက်ပြည်နယ်အစိုးရကနေစီမံဆောင်ရွက်နေတယ်ဆိုတာနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကနေ2019ခုနှစ်ဟာငြိမ်းချမ်းရေးနှစ်အဖြစ်လှုပ်ဆောင်သွားမယ်လို့ပြောဆိုမှုအပေါ်မျှော်လင့်ချက်ရှိနိုင်မလားဆိုတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်ကျမကနူးပန်ပါသတင်းတွေကိုစိုင်းမင်းနဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်စပ်မှာရှိတဲ့ဇန်းအောင်ကချင်ဒုက္ခသည်စခန်းဝန်းကျင်မှာအစိုးရတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေတကွဲတပြားထပ်မံထွက်ပြေးတိမ်းရှောင်နေကြရပါတယ်။ဒီဇင်ဘာလ31ရက်နေ့အတွင်းဒုက္ခသည်စခန်းနေမြေရေခတ်ထင်းရှားတဲ့နေရာမှာလက်နက်ကြီး3ခုထပ်မံကျရောက်ခဲ့တာကြောင့်တပ်ကြီးရွယ်အိုကလေးငယ်တွေဘေးကင်းရာမှာဖြစ်တလို့ခိုးလုံနေကြရတယ်လို့ထွက်ပြေးတိမ်းရှောင်နေတဲ့ဒုက္ခသည်ဒေါ်ရယ်ဆိုင်းကပြောပါတယ်ဒီဇင်ဘာလ29ရက်နေ့ကကချင်လွတ်လပ်ရေးတပ်မတော် KNA ရဲ့လိုက်ဖောင်တပ်စခန်းကိုသိမ်းပိုက်ခဲ့ချိန်မှာဇန်းအောင်စခန်းကိုလက်နက်5ခုကျရောက်ခဲ့ပါတယ်။ထပ်မံထွက်ပြေးနေကြရတဲ့ဒုက္ခသည်တွေဟာခုချိန်မှာအလွန်ချမ်းအေးနေခြင်းဖြစ်တာကြောင့်နေထိုင်မှုအခက်ခဲဒုက္ခရောက်နေကြသလိုမုန်းကာကလွဲလို့အခြားအကူအညီမရသေးဘူးလို့လည်းသိရပါတယ်။
မြန်မာအစိုးရဆက်ဆက်အုပ်ချုပ်ရေးစနစ်နဲ့သာဝတ်နေရေးခက်ခဲမှုတွေကြောင့်အိန္ဒိယနိုင်ငံအရှေ့မြောက်ဘက်ဒေသမီဆိုရမ်ပြည်နယ်ကိုပြောင်းရွှေ့နေထိုင်ခဲ့ကြတဲ့ချင်းလူမျိုးတော်တော်များများဟာချင်းပြည်နယ်ကိုပြန်လည်အခြေချဖို့ဆန္ဒရှိနေကြတဲ့အတွက်ချင်းပြည်နယ်အစိုးရကလည်းစီစဉ်ဆောင်ရွက်နေတယ်လို့သိရပါတယ်။ချင်းပြည်နယ်ကိုပြန်လည်အခြေချနေထိုင်လို့ကြတဲ့ချင်းလူမျိုးတွေဟာချင်းပြည်နယ်အစိုးရထံစီရင်ပေးတွင်းနိုင်ပြီးအခုနောက်ဆုံးစီရင်အရလူဦးရေ400ကျော်ကစီရင်ပေးထားတယ်လို့ပြည်နယ်လူတော်ဥက္ကဋ္ဌဦးစိုးပွေကပြောပါတယ်။ချင်းလူမျိုးတွေဟာအိန္ဒိယနိုင်ငံမီဆိုရမ်ပြည်နယ်ရဲ့မြို့တော်အိုက်ဆောဆိုင်ဟာလောင်တလိုင်းဂျမ်ဖိုင်လုံးလေစတဲ့မြို့နယ်တွေမှာအတိတ်ကပြောင်းရွှေ့နေထိုင်ကြတာဖြစ်ပြီးလူဦးရေတဒိနီးပါးခန့်ရှိတယ်လို့သိရပါတယ်။အခုလိုချင်းပြည်နယ်ကိုပြန်လည်ခြေချမဲ့နိုင်ငံခြားရောက်ချင်းလူမျိုးတွေအပေါ်ဝမ်းသာကြိုဆိုတယ်လို့ပြည်နယ်အစိုးရကနေမြေကွက်တွေချပေးသွားမှာလို့လည်းဦးစိုးပွေကပြောပါတယ်။
ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ရိုးတရုတ်ကျေးရွာအနီးရန်ကုန်စစ်တွေကားလမ်းမှာလက်လုံမိုင်းတစ်လုံးပေါက်ကွဲခဲ့ပြီးနောက်ရခိုင်လူငယ်တချို့ကိုစစ်တပ်ရဲနဲ့စရဖတို့ပေါင်းပြီးဖမ်းဆီးမှုတွေရှိနေတယ်လို့သိရပါတယ်။ပေါက်ကွဲမှုဖြစ်ပြီးနောက်ပိုင်းကြောက်တော်မြို့နယ်ရှမ်းရွာကကိုစိန်အေးမောင်ကျောင်းဆရာရွှေလုံးနဲ့ရိုးတရုတ်ကျေးရွာသားဥယင်မောင်အပါဝင်အ ਨੇ စုံရခိုင်လူငယ်၅ဦးခန့်ကိုဖမ်းဆီးထားတယ်လို့ရိုးတရုတ်ကျေးရွာသားတဦးကပြောပါတယ်။ပုံနာကျွမြွနဲ့ရိုးတရုတ်ကျေးရွာနဲ့သဲတက်ကျေးရွာအကြားမှာဇန်နဝါရီလတရက်နေ့ညနေပိုင်းကလက်လုံမိုင်းတလုံးပေါက်ကွဲခဲ့ပြီးပေါက်ကွဲမှုကြောင့်တစုံတရာထိခိုက်မှုမရှိခဲ့သလိုမင်းပြမြွနဲ့မေလွန်းကျေးရွာအနီးမှာလည်းလက်လုံမိုင်းတလုံးတွေ့ရှိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံရုံသတင်းထုတ်ပြန်ရေးကော်မတီကဇန်နဝါရီလ၂ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်
လာမယ့်ကြားဖြတ်ရွေးကောက်ပွဲကျင်းပမယ့်မွန်ပြည်နယ်ချောင်းဆုံမြို့နယ်ပြည်သူ့လူတော်လေးလတ်နေရအတွင်မွန်ဒေရာလုံးဆိုင်ရာဒီမိုကရေစီပါတီမှအုံဝန်ထွတ်မွန်မျိုးသားပါတီမှနိုင်စိန်မြမောင်ပြည်ထောင်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီမှဦးအောင်ကြည်သိန်းအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မှဦးအေးဝင်းတရင်တန်းစီလုံးညီညွတ်ရေးပါတီမှဦးတင့်ဝေတို့ကဝင်ရောက်ရှင်ပြိုင်သွားမှဖြစ်ပါတယ်ပြီးခဲ့တဲ့2015ထွေထွေရွေးကောက်ပွဲမှချောင်းဆုံမြို့နယ်ပြည်သူ့လူတော်ကိုဆက်လက်အဖြစ် NLD ပါတီမှတော်ခင်ထေးကျွဲရွေးခန့်ခဲ့ရတဲ့နောက်နိုင်ငံတော်ဖွဲ့စည်းပုံခြေခံဥပဒေခုံရုံးအဖွဲ့ဝင်တာဝန်ထမ်းဆောင်ရတဲ့အတွက်ဒီမဲဆန္ဒနယ်မြေမှာကိုဆက်လောင်လေးလတ်နေခြင်းသာဖြစ်ပါတယ်ဒီဇင်ဘာ30ရက်နေ့ထိကောက်ခံရရှိထားတဲ့ချောင်းဆုံမြို့နယ်အတွင်းစည်ရင်အရာမဲပေးပိုင်ခွင့်ရှိသူတဒိန်း16000ကျော်ရှိတယ်လို့ရွေးကောက်ပွဲကော်မရှင်အဖွဲ့ရုံးခွဲကနေသိရပါတယ်
လိုက်ခောက်ကောစာပိတကစာပီကိုကရင်တိုင်းရင်းသားဘုံစာပီတရက်ဖြစ်အောင်ဆက်လက်ဆောင်ရွက်ဖို့လိုက်ခောက်ကောစာပိတကစာပီထွန်းကားပြန့်ပွားရေးတမကရဲ့ပထမဆုံးညီလာခံမှာဆုံးဖြတ်ထားပါတယ်အဲ့ဒီလိုက်ခောက်ကောစာပီဟာကရင်စကားတွေကိုအတန်ထွက်ရေးနိုင်တဲ့စာဖြစ်တဲ့အတွက်ပြန်လည်ထွန်းကားဖို့လှုပ်ဆောင်ရမှာဖြစ်ပြီးတော့တမိုင်းအထောက်ထားများခိုင်လုံစွာရရှိဖို့ဒီဇင်ဘာလနောက်ဆုံးပတ်မှာကျင်းပတဲ့ညီလာခံမှာဆွေးနွေးထားတယ်လို့စာပီထွန်းကားပြန့်ပွားရေးဝန်ခံတွေကပြောပါတယ်အဲ့ဒီစာပေဟာတက်ဂရစ်1996ခုနှစ်ကတည်းကစတင်တင်ကြားပေမဲ့လည်း2000ခုနှစ်နောက်ပိုင်းမှငိုင်ကြီးငူမှာပြန်လည်ထွန်းကားတာဖြစ်လို့ငိုင်ကြီးငူစာလို့လည်းအများကခေါ်ကြပါတယ်အဲ့ဒီစာပေဟာတမိုင်းအထောက်ထားခိုင်မာစွာမရှိလို့လက်ခံတဲ့သူအနည်းငယ်သာရှိတဲ့အပြင်အခုလိုဘုံစာပေလုပ်ဖို့ဆွေးနွေးတာလည်းကရင်အများစုကဝေဖန်မှုတွေရှိနေပါတယ်
တဲ့င်းလွာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောက်အောင်ဆန်းစုကြည်က2018ခုနှစ်ဟာငြိမ်းချမ်းရေးနှစ်အဖြစ်လှုပ်ဆောင်သွားမယ်လို့ဆိုပါတယ်လက်ရှိမြန်မာတပ်မတော်နဲ့တိုင်းသားလက်နက်ကိုင်တပ်ဖွဲ့တို့အကြားဖြစ်ပွားနေတဲ့စစ်ရေးပဋိပက္ခတွေကိုအမှန်တကယ်ချုပ်ငြိမ်းနိုင်မလားဒီပေါ်လူထုအခြေပြုအဖွဲ့တွေနဲ့ဒုက္ခသည်စခန်းနေသူတွေအနေနဲ့ဘလို့မျိုးလင့်ချက်တွေရှိနေပါသလဲဆိုတာကိုနမ်ဟ ோம் ကနေခုလိုစူးစီးတင်ဆက်ထားပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ဦးဆောင်ပြီးငြိမ်းချမ်းရေးဦးဆောင်ကျင်းပပေးဖို့နှစ်တက်နဲ့အတူမျှော်လင့်ပေမဲ့တိုက်ပွဲတွေဖြစ်ပွားနေလို့စိတ်ထိခိုက်နေရတယ်လို့စစ်ဘေးရှောင်ကူညီကော်မတီမှပါဝင်ကူညီနေတဲ့ရှမ်းပြည်မြောက်ပိုင်းကွတ်ခိုင်မြို့နယ်ဆရာမတဦးကပြောပါတယ်
ကျမတို့လည်းအောင်ဆန်းစုကြည်ပြောတဲ့ငင်းချမ်းရေးတစ်ဆိုပြီးမှမျော်လင့်တာပေါ့ဗျာဆိုတော့နှစ်ဆန်းတရနေ့ကတည်းကခုငင်းချမ်းရေးနှစ်တစ်ခုမျော်လင့်ပြီးမှခုဟိုကငင်းချမ်းရေးနှစ်တစ်ခုမဟုတ်ပဲမြဲတကယ်တကယ်တိုက်ပွဲအစည်းအဝေးကျမတို့တို့ဒေသမှာဖြစ်နေတယ်အဲ့ဒါကျမတို့မျော်လင့်ချက်နဲ့ဖြစ်နေတဲ့အဖြစ်ပြက်နဲ့ဟွာချားနေလို့ကျမတို့ရဲ့စီတူဒီအားလုံးစိတ်ခံစားမှုရာဖြစ်ပွားနေတယ်ရှင်
နှစ်ဆန်းတရနေ့မှာကုတ်ခိုင်မြို့နယ်အတွင်းမှာမြောက်ပိုင်းမဟာမိတ်တပ်ဖွဲ့နဲ့မြန်မာအစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေကုတ်ခိုင်မြို့ကိုထပ်မံရောက်ရှိလာနေလို့အခုဒုက္ခတွေစခန်းအားလုံးပေါင်းရင်ကုတ်ခိုင်မြို့နယ်ထဲမှာပဲဒုက္ခတွေဥယျာဉ်6000ကျော်နေပြီလို့လည်းပြောပါတယ်ကိုခိုင်စစ်ရှောင်စခန်းနေဒုက္ခတွေတူကတော့သူတို့ဒေသမှာပြစ်ခတ်တိုက်ခိုက်မှုတွေအများလို့လို့ဖြစ်ပွားနေတယ်လို့ပြောဆိုပါတယ်
ကိုခပ်ပေါ်ဝင်တော့ညတဲ့သူပဲစီရမုံတင်လာတော့သုံးတန်တမတန်တော့ရှားနေသေးရဲ့ရာ
ကချင်ပြည်နယ်နဲ့ရှမ်းပြည်နယ်မြောက်ပိုင်းမှာဖြစ်ပွားနေတဲ့စစ်ရေးအခြေအနေတွေကြောင့်တကယ်အပြည့်ရက်ပြီးငြိမ်းချမ်းရေးတည်ဆောက်ဖို့အပြောနဲ့အလို့အပေါ်ညီဖို့လိုအပ်တယ်လို့လည်းကချင်ငြိမ်းချမ်းရေးကွန်ရက်ကတော်ခွန်ကြာကပြောပါတယ်
ဒီမင်းချင်းလို့ပြောတဲ့အခါမှာလောလောဆယ်အပြစ်ခရက်ဆဲရေးအတွက်လက်တွေ့လို့ဆောင်တဲ့လူတွေကမရှိဘူးလို့ဖြစ်နေပါတယ်ရှင်လောလောဆယ်အနေနဲ့တော့ဒီဒေါ်အောင်ဆန်းစုကြည်ရောနိုင်ငံတော်သမ္မတရောပြီးလို့ရှင်တော့တချို့ကြီးမြောင်လိုင်းရောအကုန်လုံးကတော့ဒီမင်းခွန်းအဖြစ်တော့ကောင်းကြပါတယ်တို့တော်လည်းပဲအဲ့ဒီမင်းခွန်းတွေကိုဘယ်တော့ချိန်ဘယ်ချိန်မှာဘယ်လိုပုံစံမျိုးအကောင်ဖြစ်ခေါ်ကြမလဲဆိုတာတော့ကျမတို့တို့ကလောလောဆယ်နားမလည်နိုင်ဘူးဖြစ်နေပါပြီရှင်
2019ခုနှစ်စန်းတရနေ့ကမြန်မာနိုင်ငံလူငယ်များကိုယ်စားလှယ်နဲ့တွေ့ဆုံစဉ်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ကဒီ2019ခုနှစ်ကိုငြိမ်းချမ်းရေးနှစ်အဖြစ်လှုပ်ဆောင်သွားမယ်လို့ပြောကြားခဲ့ပါတယ်
။ဆက်ပြီးတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့တိုင်းသားလူငယ်များတွေ့ဆုံမှုစကားဝိုင်းကဆွေးနွေးချက်တွေအပေါ်တိုင်းသားလူငယ်တွေအကြားမှာအမြင်တွေအမျိုးမျိုးပေါ်ထွက်နေပါတယ်။အဲ့ဒီထဲကမှမွန်ပြည်နယ်ကမွန်လူငယ်တွေရဲ့အမြင်သဘောထားတွေကိုမြင်းစနိုင်ကနေအခုလိုစူးစီးတင်ဆက်ထားပါတယ
်။2019ခုနှစ်ဇန်နဝါရီတရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့ငြိမ်းချမ်းရေးစကားဝိုင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်များစကားဝိုင်းနဲ့ပတ်သက်ပြီးမွန်ပြည်နယ်လူငယ်တဦးဖြစ်တဲ့ကိုကြည်စော်လွင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။တော်ပွဲစီစဉ်တဲ့အခါကျတော့ဒါကပါဦးတည်ပြီးဆွေးနွေးမယ်ဆိုတော့တည်ချမပြောဘူး။အလိုပုံစံမျိုးနဲ့လုပ်မယ်ဆိုတာလည်းမရှိဘူး။တမန်ကလည်းကောက်ပြီးတော့စီစဉ်တော့ပေါ့။အဲ့မှာလူငယ်တွေနဲ့တွေ့လိုက်တယ်။ဒါလေးတွေပြောချင်တယ်။ဒါကအဲ့ဒီပုံစံတော့ပဲရှိတော့သူကအနေထားလည်းမရှိဘူး။ဘာရလည်းမလည်းမရှိဘူးပေါ့။ဆွေးရတော့ထူးခြားမှုရှိတဲ့ဘွယ်လို့တော့မမြင်ဘူး။တတိယမှာကဆွေးနွေးချက်အကြောင်းအရာတွေကလည်းဘာလို့ဥတီဝီဆွေးနွေးမှန်းကစီစီပြကြမပြောနိုင်ဘူးပေါ့လေ။ပြည်တော်စုစိတ်ဓာတ်အကြောင်းပြောနေတာလား။တော်တိုင်းသားနေသားတွေရဲ့အခြေအနေကိုသိချင်လို့ပြောနေတာလား။လူငယ်တွေရဲ့ခံစားချက်ကိုသိချင်လို့ပြောနေတာလား။အဲ့ဒီနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်က ူပြောချင်တာပြောဖို့ပြောနေတာလားဆိုတဲ့ဟာကဘာမှချင်းချင်းလေးလေးမရှိဘဲနဲ့ပွဲပြီးသွားတယ်လို့မြင်လိုက်တ
ာ။စကဝိုင်းမှာစစ်ပွဲတွေမရပဲညှမ်းချမ်းရေးဆိုတာရလာမှာမဟုတ်ဘူးဆိုတဲ့လူငယ်တဦးရဲ့ဆွေးနွေးချက်ပေါ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကစစ်ပွဲတွေရပ်ပေးဖို့အတွက်မြတ်မြတ်ပြောပေးဖို့လိုအပ်ကြောင်းတချို့ကနားလေးနေတဲ့အတွက်မြတ်မြတ်ပြောပေးမှကြားမှာဖြစ်ကြောင်းပြောဆိုမှုရှိခဲ့ပါတယ်။ဒီပေါ်မှာမွန်ပြည်နယ်အယက်သားပြစ်ခတ်စောက်ကြီးရေးကော်မတီတူအကွက်ထဦးမင်းမင်းနွယ်ကအခုလိုပြောပါတယ်
။မြတ်မြတ်ပြောပေးဖို့မြတ်မြတ်ပြောပေးဆိုတယ်လေ။သူခုနကဟဲ့ဒီမြောက်လာနားမှာလာဘလာပေါ့လေးတိပြောဖို့လိုတယ်။မြောက်လာနားချောက်သူပြောဖို့လိုပဲ။အစိုးရရဲ့သမတော်ကိုမတိုက်တွန်းနိုင်တဲ့နေထားဖြစ်နေတဲ့ခါကျတော့ဒီလိုစကားဝါးကပြောတာတော့ကောင်းတာပေါ့ပြောတော့ဒါပေမဲ့ဖြစ်ရပါတော့မဟုတ်ဘူးလို့ရှင်းပြတာပေါ့နော်။
ညင်ချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးလက်ရှိပုံစံအတိုင်းအတာသွားနေမယ်ဆိုရင်ညင်ချမ်းရေးရဖို့အလှမ်းဝေးနေအောင်မှာပဲလို့မွန်ပြည်နယ်အရက်ဖက်ဖွဲ့စည်းများညင်ချမ်းရေးဖိုရမ်ယာယီဖြစ်မြောက်ရေးကော်မတီမှကိုမင်းအောင်ထုကပြောပါရယ်2018ခုနှစ်ဇန်နဝါရီတရက်နေ့ကကျင်းပပြုလုပ်ခဲ့တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နဲ့လူငယ်များတွေရဲ့ညင်ချမ်းရေးစကားဝိုင်းဟာအစီအစဉ်စနစ်တကျနဲ့လှုပ်ဆောင်ဖို့လိုအပ်တဲ့ပြင်ဆွေးနွေးတဲ့အကြောင်းအရာတွေကိုလည်းသိကြဖို့လိုအပ်ကြောင်းမွန်အရက်ဖက်လူမှုဖွဲ့စည်းတွေကသုံးသပ်ထားပါတယ
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်ကချင်ပြည်နယ်ဝိုင်းမော်မြို့နယ်တရုတ်နယ်ဆက်မှာရှိတဲ့ဆိုင်းအောင်ကချင်ဒုက္ခသည်စခန်းဝင်းကျင်မှာအစိုးရတပ်မတော်ဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်လာလို့ဒုက္ခသည်တွေထပ်မံထွက်ပြေးတိမ်းရှောင်နေကြရပြီးနေထိုင်မှုအခက်အခဲတွေကြုံတွေ့နေရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။